ကြမြို့မှာဓာတ်ဆီတန်းစီနေတဲ့ကားရန်ဟာရှစ်တဲ့ပို့ရှိလာနေပါတယ်။နိုင်ဂျီးရီးယားတနိုင်ငံလုံးအတိုင်းအတာနဲ့လောင်စာဆီရှားပတ်မှုနဲ့ရင်ဆိုင်နေရတာပါ။ကားကိုအခြေခံပြီးလုက္ကန်စားတောက်နေရသူတွေအတွက်လည်းဝင်ငွေမရပဲဖြစ်နေပါတယ
်။ I work at the airport as a car hire. Now I supposed to be in my at the airport.
ကျွန်တော်ကလေးစိတ်မှာအငှားကားမောင်းစားပါတယ်။ဒါပေမဲ့ဓာတ်ဆီမရှိတော့ခရီးတွေလည်းတော့ရှာလို့မရဘူးဖြစ်နေတယ်
။နိုင်ဂျီးရီးယားနိုင်ငံဟာကမ္ဘာမှာရေနံစိမ်းတင်ပို့မှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပြီးဒီနေ့ကိုပေပါ2တန်းလောက်တင်ပို့နေတာပါ။ဒါပေမဲ့တိုင်းပြည်အတွက်လိုအပ်တဲ့လောင်စာဆီကိုချက်ချင်းပေးနိုင်တဲ့ရင်းနှံချက်ဆက်ရုံအလုံးအလောက်မရှိတာကြောင့်ပြည်ပကနေတင်သွင်းနေရတာပါ။ဒါကြောင့်လည်းမတိမငြိမ်ဖြစ်နေတဲ့ရင်းနှံဈေးအပေါ်အားကိုးနေရတဲ့တိုင်းပြည်အတွက်အခက်အခဲရှိတယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကဗာဂျီးနီးယားကော်မိုလီကပြောပါတယ်
Although Nigeria has strived over the past few years to diversify its economy, 80% of government revenue.
Nigeria ဆိုရအနေနဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာစီးပွားရေးကိုတခြားဘက်တွေပါပြောင်းလုပ်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အစိုးရဝင်ငွေရဲ့80%ရာခိုင်နှုန်းကရေနံကရတဲ့ဝင်ငွေအပေါ်မူတည်နေတော့မယ်ရှိပါတယ်
။ရေနံဈေးကျနေတဲ့အတွက် Nigeria ရဲ့ငွေတန်ဖိုးပါလိုက်ကျနေပြီးအစိုးရကလောင်စာဆီအမှတ်တော်ကြီးကိုမပေးနိုင်ပဲဖြစ်နေတယ်လို့ကုန်သွယ်တွေကပြောပါတယ်။အစိုးရအနေနဲ့ပြည်တွင်းမှာလောင်စာဆီအလုံးလောက်ရှိအောင်လုပ်ပေးဖို့လိုအပ်တယ်လို့Seplat Yinan Comedy Ijike Austin Avuru ga pyo ba de.
Then you find out that the boom and bust elements of changes in crude oil prices we have much more negligible impact.
အဲ့ဒီခါကျတော့မှ Yinan Sein အတက်ကြတွေကဖြစ်လာတဲ့ပြောင်းလဲမှုတွေကကျွန်တော်တို့တန်းပြည်ရဲ့ GDP တိုးတက်လာအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အကျိုးသက်ရောက်မှုကိုကျွန်တော်တို့လက်ဆုပ်လက်ကင်သိနိုင်မှာဖြစ်ပါတယ်။ပြီးတော့တဘာဝအရင်းမြစ်တွေကိုအနာဂတ်အတွက်ဘယ်လိုကောင်းအောင်သုံးချမယ်ဆိုတဲ့ဘက်ကိုဥတီသွားတဲ့နယ်လို့ကျွန်တော်ထင်ပါတယ်။
ရင်းနှံဈေးတွေကျနေတာကတိုင်းပြည်စီးပွားရေးအပေါ်အကြီးအကျယ်အကျိုးသက်ရောက်မှုဖြစ်စေတယ်လို့ညံကြီးရီးယားလေကြောင်းပို့ဆောင်ရေးဝန်ကြီးအိုစီတာဗန်ဂျာမင်ချီဒိုကာက VOA ကိုပြောပါတယ
် All of our major foreign currency earners is oil but it's also an opportunity for Nigeria it creates an opportunity that luckily for us
ကျွန်တော်တို့ငွေဝင်ရအောင်အဓိကရှာပေးတဲ့အထက်မှာရင်းနှံလဲပါပါတယ်တမနာကလည်းစက်ပြိုးရေးကဏ္ဍတိုးတက်အောင်တနည်းတန်ချပြီးလုံခဲ့တဲ့နှစ်နှင်းငယ်ကစလို့လှုပ်ဆောင်ပေးနေတာပါစီးပွားရေးကိုတခြားကဏ္ဍတွေမှာပါဖြန့်ကျက်လှုပ်ဆောင်ပေးပြီးလောင်စာဆီအတွက်အစိုးရကအမှတ်တော်ကြီးပေါ်မိခိုအားထားနေရာတွေကိုရှော့ချနိုင်ဖို့လဲကြိုးစားနေပါတယ
်။လုံခြုံရေးကြောင့်တကြိမ်ရက်ရွှေဆိုင်ခဲ့ပြီးတဲ့နောက်မကြာခင်သတင်းပတ်အနည်းငယ်အတွင်းရွက်ကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒါဟာသမရဂူလတ်ဂျိုနာသန်အတွက်အချိန်ကောင်းတော့မဟုတ်ပါဘူး
။ Let's go! Now we're going to play this our machine.
နိုင်ငံရေးသမရဂူလတ်ဂျိုနာသန်ရဲ့ရွက်ကောက်ပွဲမဲဆွဲစည်းရုံးမှုတစ်ခုကအတန်တွေကိုကြားခဲ့ကြရတာပါ။ဒါပေမဲ့ဒီလိုဖြစ်နေတာနိုင်ဂျီးရီးယားနိုင်ငံတခုတည်းမဟုတ်ဘူးလို့ဗာဂျီးနီးယားကော်မိုလီကပြောပါတယ
် Other regional countries that export their goods into Nigeria
နိုင်ဂျီးရီးယားဘက်ကဝယ်ယူမှုအားကျဆင်းလာတဲ့အတွက်နိုင်ဂျီးရီးယားကိုကုန်ပစ္စည်းတင်ပို့နေတဲ့နိုင်ငံတွေလည်းအထိနာပါလိမ့်မယ
်ရေနံစည်းတွေဆက်ကျနေတာကအစိုးရအနေနဲ့လူလူအတွက်တုံးဆွဲနေတဲ့အတုံးစည်းကိုရှော့ချဖို့ဖြစ်နိုင်တာကြောင့်မတည်ငြိမ်မှုတွေဖြစ်စေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်တချိန်တည်းမှာပဲအာဖရိကတိုင်းမှာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံမှာယင်းနှိမ့်ညံ့နဲ့အတွက်ကြီးမားတဲ့အကျိုးမြတ်တွေရနိုင်ပေမဲ့ဆင်ခုံမှုတွေလည်းအများအပြားရှိနေတယ်လို့အာဖရိကတိုင်းမှာအဓိကအယုံဆိုင်ယင်းနှိမ့်ညံ့နေကြတဲ့ယင်းနှိမ့်ညံ့သူတွေကပြောပါတယ်ယင်းနှံစည်းတွေကြတာနဲ့ရုပ်ောက်ပွဲအတွက်အငင်းပွားပွဲဖြစ်နေတဲ့ကိစ္စတွေဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်အသက်ပေါင်းများစွာဆုံးရှုံးခဲ့ရပြီးဖြစ်တဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတာစတဲ့ပြဿနာအခက်အခဲတွေရှိနေပေမဲ့လည်းတိုင်းပြည်ရဲ့အနာဂတ်စီးပွားရေးအလားအလာဟာကောင်းတဲ့ဘက်ကိုဦးတည်နေတယ်လို့ယင်းနှိမ့်ညံ့သူတချို့ကမြင်နေကြတာပါ။တိုင်းပြည်မှာလူဦးရေတန်း180လောက်ရှိနေတာ၊လူလက်တန်းစားအရေအတွက်အလင်းအမြန်တိုးများလာနေတာ၊မကြသေးခင်ကပဲထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရတိုင်းပြည်ရဲ့စီးပွားရေးဟာတောင်အာဖရိကနိုင်ငံရဲ့အထက်မှာရှိနေတယ်လို့ဖော်ပြလိုက်တာစတဲ့အချက်တွေကအထက်မှာဖော်ပြခဲ့တဲ့အကြမ်းဖက်မှုတွေနဲ့တခြားအခက်အခဲတွေနဲ့နှိုင်းယှဉ်လိုက်ရင်နိုင်ဂျီးရီးယားနိုင်ငံဟာပြည်ပကယင်းနှိမ့်ညံ့သူတွေအတွက်စီးပွားလုပ်တဲ့နိုင်ငံအဖြစ်ရှိနေစေဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုစွမ်းအားဟာလက်ရှိအနေအထားကနေဒေါ်လာ3000အထိမကြခင်မှာတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကလည်းခန့်မှန်းထားပါတယ်။ဒါကြောင့်လည်းတချို့ယင်းနှိမ့်ညံ့သူတွေအတွက်နိုင်ဂျီးရီးယားဟာအကောင်းဆုံးနိုင်ငံတစ်ခုဖြစ်ပြီးအထူးသဖြင့်တော့စားသုံးကုန်ပစ္စည်းတွေပေါ်အခြေခံတဲ့ယင်းနှိမ့်ညံ့သူတွေအတွက်အလားအလာကောင်းတယ်လို့ Frontier အကြံပေးအဖွဲ့ကယင်းနှိမ့်ညံ့မှုဆိုင်ရာသုတေသီ Martin Davis ကပြောပါတယ
် There's been an incredible interest particularly multinational South African capitals going to Nigeria and largely into the FMCG
ပြောသွားတာကတော့အာဖရိကတိုက်ကနိုင်ငံအများအပြားမှာယင်းနှိမ့်ညံ့ကြသူတွေကနိုင်ဂျီးရီးယားနိုင်ငံကိုသွားလို့ကြတဲ့အကြောင်းအထူးသဖြင့်တော့ FMCG လို့ခေါ်တဲ့အလင်းမြန်တိုးတက်များပြားလာနေတဲ့စားသုံးသူတွေကိုပြစ်မှတ်ထားလှုပ်ဆောင်တဲ့ယင်းနှိမ့်ညံ့သူတွေကအဲ့ဒီအယူအဆရှိနေကြကြောင်းလူဦးရေတန်း180ရှိတဲ့အတွက်အာဖရိကတိုက်သား80တိုင်းဟာန Nigeria နိုင်ငံသားတယောက်ဖြစ်နေတဲ့အတွက်ဒီအပေါ်မျက်စိကျနေကြခြင်းဖြစ်ကြောင်းပြောသွားတာပါဒီလိုဆွဲဆောင်မှုကောင်းတဲ့ကိန်းဂဏန်းတွေရှိနေပေမဲ့ Nigeria နိုင်ငံမှာစီးပွားလုပ်ရတာဟာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးတောင်အာဖရိကနိုင်ငံကနာမည်ကြီးအဝတ်အထည်အယောင်ဆိုင် Woodward's ဟာရောင်းမကောင်းတာဆန်ကန်းကတွေဈေးကြီးတာတွေကြောင့် Nigeria နိုင်ငံမှာဆန်ကွဲဖွင့်ပြီးနှစ်နှစ်အကြာ2013ခုနှစ်မှာပြန်ထွက်သွားခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာရင်းနှီးမြှုပ်နှံမဲ့ဆိုရင်ရေရှည်စီးပွားလုပ်ငန်းအဖြစ်ရှုမြင်လုပ်ကိုင်မှုလိုတယ်လို့ Nissan မော်တကားကုမ္ပဏီကတောင်အာဖရိကနိုင်ငံဆိုင်ရာအကြီးအကဲ Mike Withy ကလည်းပြောပါတယ်။ဒါတွေဟာနိုင်ဂျီးရီးယားနိုင်ငံမှာရင်းနှီးမြှုပ်နှံလို့သူတွေရင်ဆိုင်ရမယ့်အခက်အခဲတွေကတချို့ပဲဖြစ်ပါတယ်။တစ်ဖက်မှာ Boko Haram လို့ Islamic စစ်သွေးကြွတွေကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်လည်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နိုင်ပြီးလူလူအကြမ်းမှာဆိုးရိမ်မှုတွေရှိနေသလိုနိုင်ငံသားရင်းနှီးမြှုပ်နှံလို့သူတွေအတွက်လဲထက်သွင်းစဉ်းစားရမယ့်အချက်ဖြစ်နေတာပါ။နိုင်ဂျီးရီးယားဟာဆက်လုရှားပွဲရတဲ့အတူအဆင်ပြောင်းလဲနေတဲ့တိုင်းပြည်တစ်ခုဖြစ်သလိုပဲဆက်လုရှားပွဲကောင်းတဲ့မျှော်လင့်ချက်တွေရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ရင်းနှီးမြှုပ်နှံသူတွေကပြောပါတယ်။ဒါပေမဲ့နိုင်ဂျီးရီးယားနိုင်ငံမှာရင်းနှီးမြှုပ်နှံဖို့အတွက်ခဏခေတ်အလင်းမြန်ပြောင်းလဲနေတဲ့ဈေးကွက်ကိုလိုက်ပြီးရင်းနှီးမြှုပ်နှံလို့သူတွေရင်ဆိုင်ရလိမ့်မရှိတဲ့စိတ်ရှည်တည်ခံဖို့တော့လိုအပ်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။